ဆူရမှာပြန်မဲ့စစ်ဗိုလ်ချုပ်ကြီးနှုံချပရိပတ်က14လကြာလာတာနဲ့အမျှနိုင်ငံသား25သန်းလောက်အကူအညီတွေလိုအပ်နေတဲ့အတွက်အမေရိကန်အစိုးရကလည်းလူသားစာနာမှုအထောက်အကူဖြစ်နေဆူရမ်အတွက်နောက်ထပ်ဒေါ်လာ315သန်းကျော်ထပ်ပေးမယ်လို့တောက်ပြနေကြကြေညာပါတယ်။ဒါဟာတစ်ချိန်တည်းနဲ့အများဆုံးပေးတဲ့လူသားစာနာမှုဆရာအထောက်အကူဖြစ်ကြောင်းအမေရိကန်ထောက်ကူပေးရေး USAID အဖွဲ့စီမံခန့်ခွဲမှု Samantha Power ကပြောပါတယ်။ဆူရမှာလူပေါင်း5000လောက်ငါးဘေးကျောင်းမှာအန်ဒီနီးနေပြီလို့ကုလသမဂ္ဂကသတိပေးနေတာပါ။ Miss Power ကလည်းဆိုမာလီယာမှာကလေးငယ်ထွက်ဝက်ပါတဲ့တေဆုံးသူ2သိန်းခွဲလောက်ရှိတဲ့2017ဝန်ဆောင်ရရှာကာလအငတ်ဘေးထက်ဒီဆူရမ်အခြေအနေပိုဆိုးနိုင်တဲ့အတွက်စိုးရိမ်နေလို့ပြောပါတယ်။ဒါပြင် 1980 အစောပိုင်းလူပေါင်း1000လောက်နှစ်နှစ်တွင်းတေဆုံးရတဲ့တမိုင်းတွင်းနဲ့ Ethiopiaအငြင်းဘေးထက်ပိုဆိုးမအောင်လဲဆိုရင်လည်းလို့ပြောပါတယ်။ဆူဒန်လက်နက်ကိုင်တပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးခြေနံတက် RSF တို့ကြားတိုက်ပွဲတွေဟာအထောက်ကူပစ္စည်းပို့ဖို့အတွက်တားဆီးဖြစ်တဲ့အတွက်ဆန်းလက်ရိက္ခာတွေလုံလုံလောက်လောက်မရဘဲအငြင်းဘေးဆိုင်ပြီးအသက်ပါဆုံးပါတဲ့အထိဖြစ်နိုင်တာကြောင့်ဒါကိုအမြန်ဆုံးပြောင်းလဲရမယ်လို့လည်းပြောပါတယ်။